တင်းတင်းခန္ဓာရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရောဆန်းစုကြည်နဲ့တမအူဝင်းမြင့်တို့အပါဝင်ထိပ်ပိုင်းကောင်းဆောင်အတော်များကိုအောက်ရီလိုက်စားမှုနဲ့စစ်ဆင်းနေတယ်ဆိုပြီးတော့အာနာသိန်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။တမရဲ့နှီးပါးကြသတင်းစာရှင်းလင်းပွဲအတွင်းအာနာသိန်းရတဲ့အဓိကအကြောင်းရင်းအဖြစ်တောက်လျှောက်ပြောလာတဲ့မဲမတမာမှုဆိုင်ရာကိစ္စတွေကိုပဲအဓိကပြောသွားပါတယ်။ပြည်သူတွေတော့အခုကြကြသိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတော်ရေမြောင်ပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်၃ဦးတို့ပေါ်ငွေကြေးနဲ့ရှေ့ပိတ်တာခြင်းလိုက်တရားမဝင်လက်ခံမှုနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပြီးဓမ္မရဦးဝင်းကြီးနဲ့ဇနီးဖြစ်သူတို့ကိုလည်းစီးပွားရေးလုပ်ငန်းရှင်တို့ချုပ်စီကနေငွေကြေးရယူမှုတွေနဲ့ပတ်သက်လို့အာဂရိကော်မရှင်ကနေတဆင့်စုံစမ်းဖော်ထုတ်သွားမယ်လို့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ဒီပေါ်လာတရနေ့အစောပိုင်းကလေးကနိုင်ငံတော်ရေမြောင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဓမ္မရဦးဝင်းကြီးတို့ကိုဖမ်းဆီးခဲ့တဲ့စစ်ကောင်စီဟာလူညုံရေးရဒီပုဂ္ဂိုလ်နှစ်ဦးကိုနေအိမ်ကျေကျုပ်ချထားတယ်လို့ဒင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။အတိုင်းငယ်ငယ်နဲ့ဦးကြီးချုပ်တွေဖြစ်ကြတဲ့ဒေါက်တာဇော်မြင့်မောင်ဒေါက်တာမြင့်နိုင်ပါဝင်ဒေါက်တာအေးစံတို့ကိုအာဂရိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကနေစစ်ဆေးနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်
။ဦးချုပ်မင်းတိုင်းရဲ့ပြောဆိုချက်တွေအရဒေါက်တာစုကြည်နဲ့ပတ်သက်မှုအနေအထားကတော့ဒေါက်တာစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးချုပ်မင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ5ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရာအကြောင်းကိုအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာဖတ်ဆိုချက်များအရပြီးရှိရပါတယ်ဖတ်ပြီးကျွန်တော်ပြောပါမယ်ဒေါ်သားစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးချိုးမင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ5ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာဖတ်ဆိုချက်များမှသိရှိရပါတယ်ဒေါ်သာစုကြည်အနေနဲ့လည်းအဲ့ဒီအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ5ပိတ်သားကိုကိုယ်တိုင်ကိုကြလက်ခံရယူခဲ့ကြောင်းသိရှိရတဲ့အတွက်လိုအပ်သည်များဆက်လက်ဆောင်ရမ်းစစ်ဆေးနိုင်ရေးအဂတိလိုက်စားမှုတိုက်ချဲ့ရေးကော်မရှင်မှပေါ်ထုတ်စစ်ဆေးနေရရှိပါတယ
်တမရဝင်းင်းနဲ့ဇနီးတော်ချိုချိုတို့ဟာစီဝိုင်းလုံငန်းရှင်တချို့စီကနေငွေကြေးအကူအညီတောင်းခံမှုနဲ့လက်ခံရယူမှုတွေကိုစစ်စစ်တွေ့ရှိရလို့အာဂရိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကနေစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးသတင်းထုတ်ပြန်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မြန်မာနိုင်ငံအနေနဲ့အင်းင်းချင်းနိုင်ငံတွေနဲ့တကွနိုင်ငံတကာအတိုင်းအတာကိုလေးစားပေမဲ့စစ်ဘက်ကအာရုံစိုက်လို့ဆောင်သွားဖို့ချမှတ်ထားတဲ့အီမန်ချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းပြောပါတယ်။ယူကော့ပွဲမှာမဲအပြတ်တက်နဲ့အနေရခဲ့တဲ့အကြသားဆိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ရဲ့လူရက်ကိုလက်မခံတဲ့ဆန္ဒဆန္ဒပြမှုတွေဟာနိုင်ငံအနှံ့မှာဒီကနေ့ထိရှိနေသေးပါဒီလိုဆန္ဒပြနေသူတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ပြောဆိုသွားတဲ့ဗိုလ်ချုပ်ဇော်မင်းထွန်းက
NLD ပါတီဝင်များနဲ့ NLD ပါတီထောက်ခံသူများအနေနဲ့ဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်အစောပိုင်းကာလမှာတော့ငြင်းချစွာဆန္ဒပြတယ်လို့ဆိုနိုင်ပေမဲ့ဖေဖော်ဝါရီလ9ရက်နေ့နဲ့9ရက်နေ့နောက်ပိုင်းမှာတော့အကြမ်းဖက်သူကူမှုအပြင်ဒင်းမဲ့ဗျိုက်ဆန်တဲ့လူအုပ်စုအနာတီမော့အပြင်ဖြစ်ပေါ်လာခဲ့ပါတယ်အုတ်ချုပ်ရည်ရည်ရပြပြားတွေကိုရည်ရွယ်ချက်နဲ့လမ်းမဆက်သွယ်မှုဝန်ဆောင်မှုလုပ်ငန်းတွေ၊ဆန်လုပ်ငန်းတွေ၊ရုံးလုပ်ငန်းတွေရပ်တန့်စီဖို့ CDM လှုပ်ရှားမှုကိုအကြက်ကန်ချိန်ချောက် PRP မှုတွေနဲ့ဆောင်ရွက်ခဲ့ပါတယ်
။ဆန္ဒပြသူတွေကိုဂျပန်နေနေတဲ့လူရက်တွေကြောင့်တေဆိုးမှုနဲ့ဖမ်းဆီးခံရသူတွေအပါအဝင်ကြောက်ဆုံးမှုတွေလည်းရှိလာပါပြီးဒီဗီဒီယိုကဆန္ဒပြသူတွေကိုဂျပန်ပြိုခွဲတာမှာဦးကောင်းကိုတရက်ကြီးထိပ်ပြီးတေဆိုးခဲ့သူမမြတော်တွေ့ခိုင်နဲ့မန္တလေးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူဖြစ်သူမတ်ကျေစွန်တို့ရဲ့ဦးခေါင်းကိုထိမှန်ခဲ့တဲ့တနက်ကြီးတွေဟာလူလူရင်းတပ်ဖွဲ့ဝင်တွေအုံပြုတဲ့ကြီးမဟုတ်ကြောင်းလင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းဒီပြည်နေသားမှာတော့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေဟာတနက်ကြီးထိပြီးတေဆုံးခဲ့ရသူတွေအများအပြားရှိလာနေတာပါ။မြန်မာစစ်ကောင်စီအတွက်ဆော်ဒီအာရေဗျ၊အာရဗ်စော်ဝါများတီတောင်စု၊အစ္စရေးရုရှားနဲ့ကုလသမဂ္ဂအပါအဝင်အမေရိကန်ကိုစီးပုံးပေးဖို့အစ္စရေးနယ်ပါကရီးယားနိုင်ငံသားပန်မနရှိထူထောင်ထားတဲ့ Dickinson Medicine Company ကိုဒေါ်လာ200,000နဲ့ငှားရခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုသွားပါတယ်။စစ်ကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနိုင်ငံပိုင်းတွင်မှာပဲမြန်မာနိုင်ငံအခြေစိုက်တရုတ်တန်ရုံကတော့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာမြန်မာနိုင်ငံကြီးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကမနေ့ကထုတ်ပြန်ခဲ့တဲ့သဘောထားကိုမြန်မာအင်္ဂလိပ်စာသားနဲ့ပြန်တင်ခဲ့ပါတယ်။အစိုးရပြန်လည်ဖော်ပြခဲ့တဲ့အဲ့ဒီစာထဲမှာစစ်တပ်ကဖမ်းဆီးထားတဲ့အတိုင်းငင်ငံနဲ့သမရအပါအဝင်တခြားပုဂ္ဂိုလ်တွေကိုပြန်လွတ်ပေးဖို့လည်းအဓိကပါဝင်နေပါတယ်။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းတဲ့လူရက်ပေါ်ဆန့်ကျင်နေကြတဲ့လူလူကတော့တရုတ်တန်ရုံကိုအလိုမရှိကြောင်းမှတ်ချက်ပြုထားပါတယ်ခင်ဗျာ။